မြန်မာနိုင်ငံတည်းကအကြမ်းဖက်မှုတွေကနေအိုးအိမ်စွန့်ထွက်ပြေးတိမ်းရှောင်ရသူကလေးငယ်9သိန်းကျော်ထိရောက်ရှိလာပြီးအခုအညီအကြီးအကျယ်လိုအပ်နေတဲ့ကလေးတွေကိုနိုင်ငံတကာအတိုင်းဝိုင်းကပို့ပြီးအကာအကွယ်ပေးချဖို့နိုင်ငံတကာအခုအညီပေးရေးအဖွဲ့ Save the Children ကနိုဝင်ဘာလ10ရက်နေ့မှာပန်ကြားပါတယ်။မြန်မာပြည်နာဟာဆိုရဲကဘာမှာရန်ပုံငွေမလုံလောက်ဆုံးလူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဆီယနာတင်ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးကိုဖြည့်ရှင်းနိုင်ရေးကုလသမဂ္ဂကလည်းရန်ပုံငွေဒေါ်လာ643သန်းထပ်မံလိုအပ်နေတယ်လို့ပြောဆိုထားတာပ
ါ In Myanmar our team is concerned that ongoing hostilities continue to endanger the safety of civilians
မြန်မာနိုင်ငံတွင်းမှာစစ်ပွဲတွေဆက်ဖြစ်နေတာကြောင့်အရသားတွေရဲ့ဘေးကင်းလုံခြုံမှုကိုစိုးရိမ်ကြောင်း2020ခုနှစ်ဖေဖော်ဝါရီလအတွင်းစစ်တပ်အနာသိမ်းပြီးနောက်ပိုင်းပြည်ပခါတွေနဲ့မလုံခြုံမှုတွေကြောင့်အိုးအိမ်စွန့်ထွက်ပြေးရသူအသစ်တစ်ထက်သမတသန်းထီတူလာတာကြောင့်နိုင်ငံတွင်းမှာပဲအိုးအိမ်စွန့်ထွက်ပြေးရသူတစ်ထက်သမ၄သန်းထီရောက်ရှိနေကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟတ်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့အင်ကာနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဆီယနာသိမ်းပြီးနောက်ပိုင်းပြည်ပခါတွေကနေအိုးအိမ်စွန့်ထွက်ပြေးရသူပေါင်းတစ်ထက်တသက်မှ၄သန်းကျော်တဲ့မှာကလေးငယ်က9သိန်း2000ပါဝင်ကြောင်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာကလေးငယ်ကလည်း9သိန်းရှိတယ်လို့ Save the Children အဖွဲ့ကနိုဝင်ဘာလ10ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်ရှင်